စစ်ပွဲရဲ့ရတန်ရင်ငြင်းငြင်းစွာဆန္ဒပြခဲ့တဲ့ကချင်ပြည်နယ်ကစစ်တပ်အသင်ဒုက္ခသည်တွေအရေးလှုပ်ရှားသူ၃ဦးကိုစစ်တပ်အသေးဖြတ်မှုနဲ့မြစ်ကြီးနားတရားရုံးကပြစ်ဒဏ်ချလိုက်တာကတော့မြန်မာနိုင်ငံဦးတည်ဆောင်လန်းနေတဲ့ဒီမိုကရေစီစနစ်နဲ့လုံးဝကွဲလွဲနေတယ်လို့နိုင်ငံတကာသံတမန်အတိုက်အဝိုင်းကဝေဖန်လိုက်ပါတယ်လွတ်လပ်စွာဆန္ဒထုတ်ဖော်ခွင့်ကန့်သတ်ခံခဲ
ကချင်ပြည်နယ်တွင်းမှာငြိမ်းချမ်းစွာအဖြေရှာရေးနဲ့တိုက်ပွဲတွေအဆုံးသတ်ရေးဆောင်ရွက်နေကြသူတွေဖြစ်ပြီးစစ်ရေးပဋိပက္ခကြောင့်ဒုက္ခရောက်နေကြသူတွေကိုလူသားချင်းစာနာမှုအကူအညီတွေရရှိရေးဆောင်ရွက်နေကြသူတွေဖြစ်တဲ့အတွက်ဒီမိုကရေစီခေတ်မှာတော့ဒီလိုလှုပ်ရှားမှုဟာတရားစွဲဆိုရန်မဟုတ်တဲ့အတွက်ဒီဆုံးဖြတ်ချက်ကိုပြန်လဲစဉ်းစားသုံးသပ်ဖို့တာဝန်ရှိသူတွေကိုမိမိတို့တိ
ံတွင်အကျဉ်းချထားလိုက်ပြီးဖြစ်ပါတယ်။သူတို့ရဲ့အမှုတရားရုံးအစဉ်စဉ်အယူခံဝင်သွားဖို့မိသားစုနဲ့အတူရှေ့နေတွေဥပဒေအကြံပေးပုဂ္ဂိုလ်တွေဘက်ကတရားဥပဒေလမ်းကြောင်းတိုင်ဆောင်ရွက်သွားဖို့စီစဉ်နေပြီလို့ကချင်လူခွေရှင်နေဦးခွန်တော်က VOA မြန်မာပိုင်းကိုပြောပါတယ
်။အခုကျွန်တော်ဥပဒေနဲ့အညီကျွန်တော်တို့ဆင့်ဆင့်ပေါ့နော်။အယူခံတက်ရောက်သွားဖို့အတွက်ကျွန်တော်စီစဉ်နေပါတယ်။လောလောဆယ်ကတော့ဥပဒေအရကျွန်တော်တို့ကဒီတရားရုံးအစစ်အစစ်ကိုအယူခံစီစဉ်မှုတက်သွားဖို့အတွက်ကျွန်တော်စီစဉ်နေပါတယ်။ဒီဥစ္စာကတော့ကျွန်တော်တို့ရဲ့အမြင်ကတော့လေအာဒီတမတော်ကိုထိရင်တော့ဒါမျိုးဖြစ်မယ်ဆိုပြီးတော့မှကျွန်တော်တို့ပြည်သူလူထုကိုဟောပါပေါ့ message ပေးတဲ့သဘောတော့ကျွန်တော်တို့သုံးသပ်တာပေါ့လေ။နောက်တစ်ခုကဒီဥစ္စာတော့တော်တော်ထူးဆန်းတယ်ဗျ။တရားစီရင်ရေးသမိုင်းမှာတော့ဒီလိုပြစ်တာကတော့တော်တော်အမြင့်ဆုံးကိုရောက်နေတာပေါ့နော်ဒီတရားစီရင်နယ်ပယ်မှာပါဝင်ပတ်သက်နေတဲ့လူတွေအတွက်ကောမီးခွန်းထုတ်စရာတွေတော့အများကြီးရှိတာပေါ့
ကချင်ငြိမ်းချမ်းရေးလှုပ်ရှားသူတွေကိုတရားလိုလုပ်ပြီးတရားဆွဲဆိုခဲ့သူကတော့မြောက်ပိုင်းတိုင်းစစ်ဌာနချုပ်ကဒုတိယဗိုလ်မှူးကြီးမျိုးမင်းဦးဖြစ်ပြီးမြကြီးနားတရားရုံးတရားသူကြီးဘက်ကထောင်ဒဏ်နဲ့ငွေဒဏ်ကိုအပြစ်ပေးခဲ့တာဖြစ်ပါတယ်ရှင်